ယူကရိန်းနိုင်ငံရဲ့ကာကွယ်ရေးအစီအစဉ်တွေအတွက်နောက်ထပ်ဒေါ်လာ3200ထောက်ပံ့ပေးသွားမယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောလိုက်ပါတယ်။ဒီငွေတွေကိုလူအသက်တရက်ထိခဲ့ဆုံးရှုံးစေနိုင်တဲ့အနေအထားမျိုးတွေမှာမဟုတ်တဲ့အစ်စ်တန်းတွေအကြံပေးအဖွဲ့နဲ့တပ်ဖွဲ့ဝင်တွေအသုံးပြုရမယ့်စစ်ဖက်3000တွေဝေယူရမှအသုံးပြုသွားမှာဖြစ်တယ်လို့ပင်ဒဂွန်ကတောက်တာနေမှာကြေညာခဲ့တာပါ။ဘယ်အချိန်မှအကူအညီပေးသွားမယ်ဆိုတာကိုတော့နောက်ပိုင်းမှာဆုံးဖြတ်မယ်လို့လည်းပင်ဒဂွန်ကပြောပါတယ်။ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကသိမ်းပိုက်ခဲ့တဲ့2014ခုနှစ်လောက်ကစလို့လူငယ်ကိစ္စရံကိစ္စရပ်တွေမှာတုံ့ဆဲဖို့ယူကရိန်းနိုင်ငံကိုအမေရိကန်ကစုစုပေါင်းဒေါ်လာ10,000ကျော်ထောက်ပံ့ပေးထားပြီးပါပြီ။ယူကရိန်းဆိုရလဲသူ့ရဲ့တပ်ဖွဲ့အနေနဲ့နေတိုမျိုးအတ္တလန္တိစစ်စာချုပ်အဖွဲ့နဲ့ပူးပေါင်းပြီးဆောင်ရွက်နိုင်ဖို့လည်းကြိုးစားနေတာပါ။အမေရိကန်ရဲ့အနေနဲ့အခုလိုကူညီရေးပေးရနေတာကြောင့်ယူကရိန်းနိုင်ငံအနေနဲ့ကိုယ့်ကိုယ်ကိုခုခံကောက်ခံမဲ့ဆိုင်းယူတိုးလာလိမ့်မယ်ဆိုပြီးတော့လည်းပင်နကုံကပြောပါတယ်။ဆလနိုင်ငံဟဲစင်ဂီမျိုးကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပေါ်အကြီးအကျယ်ဝေဖန်မှုတွေရှိနေချိန်မှာပဲအမေရိကန်ကာကွယ်ရေးဌာနရဲ့ယူကရိန်းပေါ်ကူညီပေးရေးအစီအစဉ်ထွက်ပေါ်လာတာပါခင်ဗျာ။